Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်2019ခုနှစ်စက်တင်ဘာလ1ရက် VOA American တန်ရဲတင်းငင်းနေနေညနေခင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ American ပြည်အောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောင်ပါဒီကနေ့ညနေပိုင်းစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်
မင်္ဂလာပါကျွန်တော်ရန်နိုင်ပါတင်းငင်းနေညနေခင်းသတင်းတွေကိုမဆုမွန်နဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်American အတူသမရမိုက်ဖန်ဆာဒုတိယကမ္ဘာစစ်နှစ်80ပြည့်အထိမ်းအခမ်းအနားကိုတက်ရောက်ဖို့အတွက်ကိုလန်နိုင်ငံဝါဆောမြို့ကိုဒီနေ့မနက်မှာရောက်ရှိသွားခဲ့ပါတယ်။မြန်မာစစ်တပ်နဲ့အေအခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်အတွင်းလက်နက်ချီဖြတ်တောက်ထားတဲ့အင်တာနက်လိုင်းတွေကိုတချို့နေရာတွေမှာဒီနေ့ပြန်ပြီးတော့ဖွင့်ပေးလိုက်ပြီဖြစ်ပါတယ်။ဟောင်ကောင်မှာတော့ဒီမိုကရေစီထောက်ခံတဲ့ဆန္ဒပြတဲ့သူတွေဟာလေစိမ့်နဲ့ကားဂိတ်တွေမှာဒီနေ့ဇူဝေးခဲ့ကြပါတယ်။ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရမှာဖြစ်ပါတယ်ဗျာ။
ဟုတ်ကဲ့ပါရှင်သတင်းတွေပြည်မနာဆင်ရမယ်သတင်းလွှာတွေမှာတော့ပြည်ရင်းစစ်မီးငြိမ်းရေးအစိုးရတပ်မတော်နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တို့ကြားမှာငြိမ်းချမ်းရေးပေါ်ဆောင်နေမှုအလားအလာအခြေအနေတွေနဲ့ပတ်သက်ပြီးတော
့ငြိမ်းချမ်းရေးရမှုဆိုရင်တော့ဘဝမှာတည်ဆုံဆိုပြီးအဖြေရှာဖို့ဆိုတဲ့အကြောင်းအရာတွေကိုသွားတင်တယ်အဲ့အတွက်လည်းဖြစ်ဖြစ်နေတာပေါ့န
ော်။ငြိမ်းချမ်းကော်မရှင်အကြံပေးဦးလာမောင်ရွှေပြောသွားတာပါ။အပြည့်အစုံကိုတော့နောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်။ဒီသတင်းလွှာနဲ့အတူထိုင်းမြန်မာနယ်စပ်မှာမြန်မာနိုင်ငံသူ2ဦးကိုမူရစ်ဆေးဝါးတွေနဲ့အတူဖမ်းဆီးမိတဲ့အကြောင်းကနေဒါနဲ့မက္ကဆီကိုနိုင်ငံတွေရဲ့2018 American ပြည်အောင်စုနဲ့ကုန်သွယ်ရေးသဘောတူညီချက်အသက်ကမ္ဘာတဝန်းကဒုက္ခသည်ကလေးငယ်တွေရဲ့အနာဂတ်စရတဲ့သတင်းလွှာတွေကိုလည်းနှားဆင်ရပါမယ်။အခုရင်ဆုံးတော့ဒီကနေ့ညနေပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့မဆုမနုကပြောပြပေးပါရှင
်အာဖဂန်စစ်ပွဲအဆုံးသတ်ရေးအတွက်အမေရိကန်နဲ့တာလီဘန်အဖွဲ့တွေကိုကြင်မြောက်ဆွေးနွေးညှိနှိုင်းမှုတွေလုပ်နေတဲ့ကြားမှာပဲတာလီဘန်တွေဘက်ကဘာဂလန်ပြည်နယ်ပူအီခူမရီမြို့ကိုထပ်မံတိုက်ခိုက်လိုက်ပါတယ်ဒါဟာနှစ်ရက်အတွင်းဒုတိယမြောက်တိုက်ခိုက်ခံရတဲ့မြို့လည်းဖြစ်ပါတယ်တာလီဘန်သဘုံတွေဟာဒီမြို့အပြင်ဘက်မှာရှိနေတာဖြစ်တဲ့ဆိုပြီးတော့ဒီဘာဂလန်ပြည်နယ်တာဝန်ရှိသူတွေကပြောပါတယ်တာလီဘန်အဖွဲ့ပြောခွင့်ရဇာဘီဟူလာမူဂျာဟစ်ကတော့တာလီဘန်တိုက်ခိုက်ရေးသမားတွေဟာဒီပူအီခူမီမြို့တဝိုက်ကလုံခြုံရေးဂိတ်တွေကိုဝန်ရောက်စီးနှင်းခဲ့ပြီးတော့အခုခါမှာတော့မြို့တဲကိုရောက်နေပြီဖြစ်တဲ့ဆိုပြီးတော့ပြောပါတယ်။ဒါ့အပြင်ပြည်နယ်အုပ်ချုပ်ရေးမှုရဲ့အိမ်ကိုစီးနှင်းထားပြီးတော့အာဖဂန်တပ်တွေဘက်ကလည်းအကြီးအကျယ်ကြာဆုံးခဲ့တယ်ဆိုပြီးပြောပါတယ်။မနေ့စနေနေ့ကတုန်းကတော့တာလီဘန်တွေဟာကွန်ဒုစ်ပြည်နယ်မြို့တော်ကွန်ဒုစ်မြို့ကိုမနေ့လယားကြီးအချိန်မှာနေရာစုံကနေအင်အားအလုံးရင်းနဲ့ဝန်ရောက်တိုက်ခိုက်ခဲ့တာကြောင့်အာဖဂန်စစ်တပ်တွေနဲ့တိုက်ပွဲတွေအပြန်လန်ဖြစ်ပွားခဲ့ပါတယ်။တချိန်တည်းမှာပဲအာဖဂန်ငြိမ်းချမ်းရေးဆွေးနွေးပွဲကိုဥဆောင်နေတဲ့အမေရိကန်သံတမန်ဇာမာခလီဇတ်ကသူ့အနေနဲ့ကာတာနိုင်ငံမှာတာလီဘန်တွေနဲ့ကိုယ်တိုင်မြောက်ငြိမ်းချမ်းရေးဆွေးနွေးတာတွေကိုအဆုံးသတ်ပြီးတော့ဒီဆွေးနွေးမှုနဲ့ပတ်သက်ပြီးတော့အာဖဂန်ခေါင်းဆောင်တွေကိုအစီရင်ခံဖို့အတွက်အာဖဂန်နိုင်ငံကဘူးမြို့ကိုသွားနေပြီဖြစ်တယ်ဆိုပြီး Twitter ကနေဒီနေ့ကြေညာပါတယ်။သူ့ရဲ့ငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့ဝင်တချို့ကတော့ Channel Chatlet တွေနဲ့လက်တွေကိုဆက်ပြီးတော့ဆွေးနွေးနိုင်ဖို့အတွက်ဒိုဟာမြို့မှာဆက်ပြီးရှိသွားမှာဖြစ်တယ်ဆိုပြီးတော့တာလီဘန်ဘက်ကပြောပါတယ်ခင်ဗျာ
စီးရီးယားနိုင်ငံစစ်ရေးအရှိန်ရှော့ချထားတဲ့ဇုံမှာတော့အမေရိကန်ဘက်ကလေကြောင်းကနေတိုက်ခိုက်မှုတွေလုပ်တာဟာအရင်သဘောတူညီချက်တွေကိုချိုးဖောက်တာဖြစ်ပြီးတော့ထိခိုက်သေးဆုံးမှုတွေအများအပြားဖြစ်စေတယ်လို့အပြစ်ရသဘောတူညီမှုကိုလည်းအန္တရာယ်ဖြစ်စေတယ်လို့ရုရှားစစ်ဘက်ကပြောကြားလိုက်ကြောင်းရုရှားသတင်းအေဂျင်စီတွေကဒီကနေ့ဖော်ပြလိုက်ပါတယ်အမေရိကန်အနေနဲ့ဒီတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးရုရှားကိုရောတူရကီကိုရောကြိုပြီးတော့သတိပေးတာမရှိဘူးလို့ရုရှားကာကွယ်ရေးဝန်ကြီးဌာနကိုကိုကာပြီးတက်စ်ဒရီအေဂျင်စီကဖော်ပြပါရယ်ဒါအပြင်ရုရှားနဲ့ဆီးရီးယားစစ်လေရင်တွေဟာအဲ့ဒီစစ်ရေးအရှိန်လျှော့ထားတဲ့ဇုံအတွင်းကိုမကြခင်ကာလတွေအတွင်းကစီးနင်းတိုက်ခိုက်တာမရှိဘူးလို့လည်းပြောပါရယ်မနေ့စနေနေ့တုန်းကတော့အရှေ့လယ်ပိုင်းဒေသနဲ့အာရှတိုက်အလယ်ပိုင်းဒေသတွေကစစ်ဆင်ရေးတွေကိုတာဝန်ယူရတဲ့အမေရိကန်ဗဟိုကာကုကဲရေးဌာနကတော့အမေရိကန်တပ်ဖွဲ့တွေဟာအယ်ဂိုင်ဒါအဖွဲ့ခေါင်းဆောင်ပိုင်းကိုပိတ်မှတ်ထားပြီးတော့ဆီးရီးယားနိုင်ငံအီဂျစ်မြို့ရဲ့မြောက်ဘက်ကအယ်ဂိုင်ဒါတွေရဲ့စခန်းတစ်ခုကိုတိုက်ခိုက်ခဲ့တယ်လို့ပြောပါရယ်အမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုကဆီးရီးယားနိုင်ငံအနောက်မြောက်ပိုင်းမှာရှိတဲ့ Jihad တိုက်ခိုက်ရေးသမားတွေရဲ့အခြေစိုက်စခန်းတွေကိုထိမှန်ခဲ့တယ်လို့ဆီးရီးယားလူခွေစောင့်ကြည့်နေတဲ့အဖွဲ့တွေကပြောပါတယ်ရှင်
။အမေရိကန်ဒုသမမိုက်ပန်စ်နဲ့ဒုသမဂရော Karen Pence တို့ဟာပိုလန်နိုင်ငံဝါဆောမြို့မှာစတင်ခဲ့တဲ့ဒုတိယကမ္ဘာစစ်နှစ်80ပြည့်အထိမ်းအခမ်းအနားကိုတက်ရောက်ဖို့အတွက်ဝါဆောမြို့ကိုဒီနေ့မနက်မှာရောက်ရှိသွားခဲ့ပါတယ်။ဒီအခမ်းအနားကိုဂျာမနီဝန်ကြီးချုပ်အင်္ဂလာမာကယ်နဲ့တခြားနိုင်ငံခေါင်းဆောင်တွေတော်များများလည်းတက်ရောက်ကြမှာဖြစ်ပါတယ်။အမေရိကန်ဒုသမ္မတ Donald Trump ကတော့ American အရှိတောင်ပိုင်း Florida ပြည်နယ်ကိုဥတီတိုက်ခတ်လာနေတဲ့ Dorian Hurricane မုန်တိုင်း Andy ကိုဖြေရှင်းနိုင်ဖို့အတွက်ဆိုပြီးတော့ဒီခီးစဉ်ကိုမသွားဘဲသူအစားဒုသမရ Pence ပဲတက်ရောက်တာဖြစ်ပါတယ်။1939ခုနှစ်စက်တဘာ1ရက်နေ့မှာနာဇီဂျာမနီတွေကပိုလန်နိုင်ငံကိုစတင်သိမ်းယူလာကနေဒုတိယကမ္ဘာစစ်စတင်ဖြစ်ပွားခဲ့တာပါ။အဲ့နောက်ပိုလန်နိုင်ငံဟာဂျာမနီရဲ့လက်အောက်မှာ၅နှစ်ကျော်နေခဲ့ရပြီးတော့အဲ့ဒီတော့တွင်ပိုလန်နိုင်ငံသား6တန်းလောက်အသက်ဆုံးရှုံးခဲ့ရသလိုမြို့တွေရွာတွေနဲ့ဆက်ယုံတွေလည်းဖျက်ဆီးခံခဲ့ရပါတယ်။ဒါပေမဲ့ဒီကနေ့အချိန်မှာတော့ဂျာမနီနိုင်ငံဟာဥရောပသမဂ္ဂထဲမှာရောကုန်သွယ်ရေးနဲ့စီးပွားရေးပိုင်းမှာပါပိုလန်နိုင်ငံရဲ့အနည်းဆုံးမဟာမိတ်နိုင်ငံဖြစ်နေပြီဖြစ်ပါတယ်ခင်ဗျာ။
သိမ်းပိုက်ထားတဲ့အနောက်ဖက်ကမ်းမှာတော့ဂျူးတွေအခြေချနေထိုင်ရေးအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နီတန်နန်တန်ယာဟုကကတိပြုလိုက်ပါတယ်ဒီကနေ့တနင်္ဂနွေနေ့နောက်ဖက်ကမ်းအီကာနာမျိုးကမူလာတဲ့ကြောင်ဖွင့်ပွဲတစ်ခုမှာအခုလိုပြောလိုက်တာပါဂျူးတို့ရဲ့အချုပ်ချာအာဏာကိုအနောက်ဖက်ကမ်းမှာတိုးချဲ့သွားမှာဖြစ်တယ်လို့နောက်ထပ်ဒီလိုနေရာချထားရေးတွေကိုဆက်ပြီးလှုပ်ဆောင်သွားမယ်လို့လည်းသူကပြောပါတယ်ဒီလိုမျိုးဂျူးတို့ရဲ့အချုပ်ချာအာဏာတိုးချဲ့သွားမယ်ခရီးကိုဝန်ကြီးချုပ်နန်တန်ယာဟုအနေနဲ့ဘယ်တော့လောက်အကောင့်ထဲဖော်မယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမပြောသွားပါဘူးဒီလိုအစီအစဉ်မျိုးကိုပြီးခဲ့တဲ့ဧပြီလအစ္စရေးတို့ရဲ့အထွေထွေရွေးကောက်ပွဲမတိုင်ခင်တုန်းကလည်းသူကတိပေးခဲ့ဘူးပင်မဲ့အခုထက်ထိဘာမှလှုပ်ဆောင်တာတော့မရှိသေးပါဘူးပါလက်စတိုင်းကိုမြေနေရာပေးဖို့ကန့်ကွက်နေကြတဲ့လက်ရာစုတွေကဝန်ကြီးချုပ်ရဲ့ဒီလိုပြောဆိုမှုအပေါ်မှာထောက်ခံခဲ့ကြပေမဲ့လို့ဗဟိုလဝဲရဲ့အမတ်တွေဘက်ကတော့ဝေဖန်ခဲ့ကြပါတယ်အစ္စရေးပါလက်စတိုင်းတို့ကြား2014ခုနှစ်ကတည်းကရပ်ဆိုင်ထားတဲ့ဆွေးနွေးမှုတွေပြန်ဆဖို့ကြိုးပမ်းနေတာမှာတော့ဂျူးတွေရဲ့အခြေချနေထိုင်ရေးဟာအခြေအတင်ဆွေးနွေးရမယ့်ကိစ္စရဲ့တစ်ခုလည်းဖြစ်ပါတယ်ရှင်
ဒီရေမရိကန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိ9.69kHz 1965 နဲ့9.25kHz 1965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရေကနေတနင်္ဂနွေနေ့ညနေခင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်မြန်မာတပ်မတော်နဲ့အေးရခိုင်နဲ့တကိုင်တပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်အတွင်းကတချို့နေရာတွေမှာလက်နက်ချီအင်တာနက်လိုင်းတွေဖြတ်တောက်ထားတာကိုဒီကနေ့မှာတော့ပြန်ပြီးတော့ဖွင့်ပေးလိုက်ပြီဖြစ်ပါတယ်မြန်မာအစိုးရညဉ့်ဉိုင်းကိုယ်စားလှယ်အဖွဲ့တွေနဲ့အေးအဖွဲ့ဝင်မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေကြားတိုက်ပွဲတွေဆုံးသတ်ဖို့အတွက်ညဉ့်ဉိုင်းဆွေးနွေးမှုတွေလုပ်နေချိန်မှာပဲအခုလိုအင်တာနက်လိုင်းတွေကိုပြန်ပြီးဖွင့်ပေးလိုက်တာဖြစ်တယ်လို့ဒေနော့ကုမ္ပဏီကဒီကနေ့မှာပြောပါတယ်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကမြို့နယ်၅ခုမှာအင်တာနက်လိုင်းတွေပိတ်ထားတာကိုပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကပြန်ပြီးဖွင့်ပေးလိုက်တာဖြစ်တယ်ဆိုပြီးနော်ဝေးနိုင်ငံပိုင်းဒေနော့ဆက်သွယ်ရေးကုမ္ပဏီကပြောပါတယ်ဒေနော့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့အိဒေသာတွေအတွင်းညီငယ်ရင်းနဲ့ဒီငယ်မှုကိုပြန်လည်တည်ဆောက်နိုင်ဖို့အတွက်အခုလိုပြန်ဖွင့်ပေးလိုက်တာဖြစ်တယ်ဆိုပြီးတော့အာနာပိုင်းတွေရဲ့ပြောကြားချက်ကိုကိုးကားပြီးတော့ဖော်ပြထားပါတယ်ပြီးခဲ့တဲ့လပိုင်းတွေတွင်မြန်မာစစ်တပ်နဲ့အေးရခိုင်လက်နက်ကိုင်အဖွဲ့တို့ရခိုင်ပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေဖြစ်ပွားခဲ့ရကနေရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေကမြို့နယ်6မြို့နယ်မှာအင်တာနက်လိုင်းတွေကိုဖြတ်တောက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ဟောင်ကောင်မှာတော့ဒီမိုကရေစီရေးဆန္ဒပြတဲ့သူတွေဟာနောက်တစ်ချိန်ဆန္ဒပြပွဲအနေနဲ့လေစိတ်တွေဘတ်စကားဂိတ်တွေမှာတည်ခံပါရှင်စုဝေးနေကြပါတယ်အာနာပိုင်းတွေဘက်ကတော့လေစိတ်သွားတဲ့အမြန်ရထားလန်းခီးစဉ်ကိုပိတ်ထားပါတယ်ဒါပေမဲ့လည်းလေစိတ်သွားတဲ့တာမန်ရထားတွေကတော့ပြေးဆွဲနေတော့မှဖြစ်ပါတယ်ဟောင်ကောင်ကအစိုးရအတိုက်ခံနေကြောင်းဖြစ်တဲ့ညဘက်ကထိခိုက်ပျက်စီးမှုတွေကိုပြန်ပြီးတော့ဆန်းစစ်တဲ့နေရာမှာတော့ဟောင်ကောင်ဟာဒီမိုကရေစီပြောင်းလဲမှုကိုလိုလားတဲ့လူငယ်တွေကြောင့်စစ်မြေပြင်တစ်ခုလိုဖြစ်နေပြီလို့လုံခြုံရေးရဲအာနာပိုင်းတွေရဲ့လှုပ်ရက်အပေါ်မှာတာဝန်ရှိသူတွေဘက်ကကာကွယ်ပြောဆိုနေပါတယ်ဆန္ဒပြတဲ့သူတွေဘက်ကတော့လက်လုံမီးလောင်ဘုံတွေအပါအဝင်ဒုအတောစတွေနဲ့တိုက်ခိုက်မှုတွေကြောင့်ရေပိုက်မျက်ရည်ရိုးဘုံတွေတုံးဒုတ်တွေနဲ့ရိုက်နှက်တစ်ခါတစ်ခါမှာတော့တနက်တွေနဲ့ပါ6လက်ပစ်ခတ်ရတယ်လို့ဆိုပါတယ်ဒါပေမဲ့လည်းဟောင်ကောင်လူထုကိုဒေါသထွက်စေခဲ့တာကတော့မီးယထာဘူတာယုံနှစ်ခုကိုဝင်စီးပြီးတော့အဲ့ဒီခီးသည်တွေကိုပါရိုက်နှက်ခဲ့တဲ့ကိစ္စပါပင့်အက်ဒဝတ်ဘူတာယုံနဲ့မှယထာစီခီးသည်တွေနဲ့လမ်းသွားလမ်းလာတွေကိုရဲတွေကတိုက်ခိုက်တဲ့ဗီဒီယိုကိုလူတွေကဖျက်ဝေနေကြပါတယ်ရှင်
အမေရိကန်ပြည်ထောင်စု Texas ပြည်နယ်အနောက်ဘက်မှာမနေ့စနေနေ့ကဖြစ်ခဲ့တဲ့ပြစ်ခတ်မှုအတွက်လူ9ယောက်ထပ်မံတေဆုံးပြီးတော့21ယောက်ဒဏ်ရာရသွားခဲ့တယ်လို့ American အာဏာပိုင်တွေကပြောပါတယ် Texas ပြည်နယ် Odessa မြို့နဲ့အဲ့ဒီနားက Midland မြို့တွေမှာမနေ့ကပြစ်ခတ်မှုဖြစ်ပွားခဲ့တာဖြစ်ပြီးတော့ဒါဟာအလုံးကိုစိုးရွားကြောက်မက်ဖွယ်ရာခေါင်းတဲ့နေ့ဖြစ်တယ်ဆိုပြီးတော့ Odessa မြို့ရဲ့ရဲမှူးကြီး Michael Gurk ကပြောပါတယ်အခင်းစတင်ဖြစ်ပွားခဲ့တာကတော့တနက်သမားလိုယူဆရသူဟာအမေရိကန်စာဖို့တဲ့ဒီကားကိုအတင်းလူယူမောင်းနေပြီးတဲ့နောက်လူတွေကိုရှောက်ပစ်ခဲ့တာဖြစ်တယ်လို့ပြည်နယ်ရဲတပ်ဖွဲ့ကပြောပါတယ်တနက်သမားဟာအသက်30အရွယ်လူပြူမျိုးသားဖြစ်ကြောင်းပြစ်ခတ်မှုဖြစ်ပြီးတဲ့နောက်ရဲတပ်ဖွဲ့ကလိုက်လံဖမ်းဆီးစဉ်မှာရဲတပ်ဖွဲ့က ตัวยุคเชียงยงเย่กายเดนียามาเป็นมินิโร่ตัวกูอติปิกะพันธุ์กีราพิเดสุบีอานาบันิกาพิบาร์เร่ดีปิกะมูทเวนเย่เดฟอวันต้องยาวเลยเนี่ยยาตัวเก็บบีโร่ตอนนั้นต่อมาหาบ้าจ้าลูรีโกกุลูปิกะยาราเลสุรากุโร่มาดีอาเซบุลูอานาบันิกาเปียบาร์เร่ แต่ในตอนมาไปดูสุรากุโร่โอเดอร์ซามิโอเยมูจิกาทุบพอบเยอะสุดยังไม่ใช่เงาสโลดีเบคแฮมูเดนที่ใกล้ที่สุดตอนตุรีเอชินีเนี่ยตัดดีกูเลยทุบพอบเยอะสุดก็ยังไม่ใช่เงาบ่าวแต่เซฟีเนี่ยโอชูเยมูครักเอเบตกาเลยกูรู้ได้เป็นแม่ที่เอโมจังซานเนี่ยได้ใครมึงเนี่ยพัฒนาบีโร่ตุยอตุจันนี่เนี่ยสโลทุบเอวันเนี่ยจีกอยาเลยสุบีโร่สันนี่นี่ก็จริงจังจะทุบอย่างเยอะสุดเกี่ยวเลยเนี่ย
อีอาร์บีฮาริเกย์มูนายดอรินฮาร์ดที่คณะตุนิวเนนีน้องไม่มาโรบาฮามาจูนีกูวิ่งเอาไต่ไข่แม่ลูมิโอเลียเรลูอเมริกันยูดาฮาริเกย์ส่งจีสันดากาเปียวาเรลุงแอนเนียจีเดสินลุตเตมัตฮาร์เรเปียอสินเลชีเดดีฮาริเกย์มูนายฮาร์ดที่คณะมาโรบาฮามาจูนกูวิ่งเอาไต่ไข่เดชีมาลีบีมูนายเนจายามาพิบีโมเตเทเมสโอบิโอเลตรีเบทาบาเรชิน
ตอนนี้เนี่ยในใบหนังสือที่เรียนนี่กูยังในเนี่ยมาสมมุติว่าพี่อาบีเกล้าว่าครูอัดเรียนมาเรื่องจินเซปีว่าไหมฉันยังไปเนี่ยยังใครเป็นมาสีปีที่ใครเป็นแทนนี่ไปไหมยังไปมหาวิทยาลัยสุยานี่กูสเลียรีทวีสมุนเอาสุดท้ายเพื่อนนี่จะเพื่อนแต่พี่ยังจะเดินทางไปไหนเดนิทาริจ้าแต่เพื่อนมีอะไรอย่างนี้เรื่องเชื่อสิบาร์เรลูยังยังยังก็ไม่ใช่จะเป็นการต้องแต่พี่สุไลปาร์เรอพี่ยังเพื่อนเรียนเลยเอ็นซีเอป้าเชิดชูโต
พงศ์ตบอดูนิมูรีมียาลุยยังยังลุงเงินสิงเขตายแดนตลุพี่นี่บีเมอสุยาจัมโรสุยายังยังพ่อเรนเนตุยสมุกานีในยังยังสุนีวารีสตัวในมูพินสินีเรลุเลยยังยังจัมบีกาพิโอบาร์เรปีรินเซมียังยังสุยาจัมโรเนตัยนาเลนเกย์พ่อเรือจ้ายังยังพ่อสาวนิมูลาลาชินีรีปอมายังยังกอมสินจัมบีอุลามังชวีโกฟิโอเอมีมาบังงามาสมุงาเซตเวมีมียนทาวาร์เร
ก็เราเสียใจกันแล้วนั่นก็เป็นปีปัจจุบันที่เชื่อว่าคดีสุดเลยฮะอารมณ์ว่าเราตุ้มเรื่องเวชนาเนี่ยว่าเลยแต่ตอนนี้เราไม่ได้ยังมุ่งเสียงเนาะเพราะว่ามาดูส่งสุนีที่ชาวบุษเลยยังยังอันนี้เราตัวเต็มเลยไอ้ตัวเล็กๆเช่นนี้แล้วมันแต่เราเนี่ยมันเนี่ยสุดาเราจะใส่เนี่ยคุยดีกว่าเลยคือที่มันเอาแต่นั่นแหละไงคุยดีกว่ามันก็มาเลยบุตรวาเลยไงแต่ก็มันเนี่ย จริงๆตัวมาอย่าไปง่ายแต่ตอนนั้นกันดีกว่าเนี่ยนับถือกูเลยสุนีย์เราตัวเดิมมือชีวาเลยไอ้ตัวเดิมมือเรื่องนี้เราไม่สามารถจะทำสักคนมาอย่างสูงเงินกูไอ้มาตลอดเชื่อกูเลยทั้งที่เราไม่ยึดทุนไม่กูทั้งจุดเราบุตั้งเราเลยที่จะนั่งสบายเลยเราไม่กระดานตัวเลยจากเชื่อมาเลยแต่ตอนทั้งที่เราเลยจะรู้จุดเราเนี่ยยังไม่เจอเดียร์ไม่ใช่หรือไม่
โอเคเอ็งเออมันเนี่ยทุกอย่างเนี่ยเช่าชัดเทมาเลยปาระก็แล้วตลอดพี่นี่เดี๋ยวไต่เปรย์ดีเยสเซย์ตัวกูเลยด้วยส่งสื่อนิวส์รอดีเชสต์ตัวเมย์ดีสื่อนิวส์รีก้าลาลาเกาหลีมีอะไรรู้ยังไอ้จุนนู้นก็เกาหลีมาเลยเนี่ยลงมาเรียนสื่อเราจะไปเรียนรู้มีอะไรอันนั้นเป็นยังดีที่สุดเลยว่าเรื่องที่เด็ดเด็ดตัวแต่นั่นเป็นเรื่องว่าจุฬาวะเลยเนี่ยจุนนู้นเนี่ยเราได้เกาหลีเยอะมากเลยแต่นาบีเซีย สุขเพื่อเป็นอะไรก็จะเลยเพื่อแต่นาแล้วนักการเงินว่าจะอยู่ที่สมาชิกเป็นสิ่งแล้วนักยุทธศาสตร์เนี่ยเสียเพื่อวันที่ดีสิ่งอันนู้นเพื่อเนี่ยอันนั้นเป็นสิ่งสุขเพื่อการเนี่ยจะได้ตัวเลยเพื่อเรื่องมาสิ่งที่ชีวะเนี่ยแต่เราดีเนาะมีจุดมาจะใช้ในแต่นาของเราเนี่ยสุขเพื่อแต่เมื่อที่เกิดที่ยากที่จะรู้ที่สมุทรชีวะเอ้ยอันนี้ยิ่งละกันเนี่ยนักการเงินสิ่งที่เวอร์
สะดวกในมือเราคุณเช่นนี้ใช่ไหมโอเคอ้าวคุณรู้สึกดีแล้วใช่ไหมมันยังไงยังไงพอสาวนี่มูลีเนี่ยปัจจุบันเราเนาะคุณดีเป็นลูกกาเลดีนักการในปีประมาณยังไงสุนีเวอร์สะดวกในมือยี่อะไรแต่ช่วงนี้อะไรมาดีที่สมูลีบ่เนาะนักปีเราดีนักเนี่ยมูลีชินีเรื่อยๆไปเลยอ้าวไอ้เช่นนี้ดีกว่าปลุกมีอาชีพอะไรเสียสะปีเราหนึ่งละกันในตัวในมือนี่ท่าฮะเข้าไปเลยในห้องสื่อสารคุณมาดีเราดูในเรื่องดีละกัน ที่มันเสียเดี๋ยวจะเป็นอะไรที่ดีเลยนับไปมาฟังเลยฉันก็ได้ยิ่งสั่งมาดูร้านนี่เนาะเดี๋ยวเราต้องวอลซินิเวอร์ดีกว่าลูกค้าเราสิเพราะเอ็นซีแต่ในงานเราจะขายแต่แค่ไม่ใช่วอลซินิเวอร์ดีสั่งมาเนาะที่เราแค่ที่สิสุดท้ายเราเนี่ยแต่ในงานเราจะขายในท้องร้องนี่สิ่งนี้เลยสิ่งนี้ก็มันง่ายไหมลูกเราฟังเลยแล้วเราจะรู้ยาว နေပြီးပဲအပြစ်မှာပဲအဲ့ဒါကျွန်တော်တို့ပြောနေကြရတာရှိတယ်။အဲအဓိကတော့အလုံးကတော့ပေါ်ဝင်တဲ့ဆိုအလုံးက SCA တိုင်းပေါ်ဝင်သဘောတူတယ်။ SCA တိုင်းကအောင်မြင်လို့လည်းစတဲ့ကျန်ပြည်ပါပဲ။အဲဒါပေမဲ့ဒီပေါ်မှာနားလည်မှုနဲ့အကောင့်တွေပုံမှုပါတော့တူသေးတဲ့အတွက်အဲ့ဒါတွေကိုသိနေကြရတာပါ။အခုတော့ပိုတော့နေကြလာတော့ဘာလို့လဲ။ဒါဒီလာမယ့်စက်တင်ဘာ9ရက်မှာတစ်ပွဲနဲ့လာမယ့်စက်တင်ဘာ10ရက်မှာ10ပွဲနဲ့ကိုကျွန်တော်တို့ပြန်ပြောပြီးရတော့တော်တော်လေးတော့ဒီကျွန်တော်ရှင်နေနိုင်ပြီးတော့ဆက်သွားနိုင်တဲ့လမ်းကြောင်းတွေရှိလာမယ်ဒီတိုင်
းဟုတ်ကဲ့ရှင်ဟုတ်ကဲ့အဲ့တော့ဒါကတော့ဒီအပြစ်ခက်ရက်ဆဲပြီးသားအဖွဲ10ပွဲရဲ့အနေထားပေါ့ဆိုတော့ဒီအပြစ်ခက်မရက်ရသေးတဲ့ဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့ဒီနဲ့ဒီ NRPC နဲ့တွေ့ဆုံဆွေးနွေးမှုရဲ့အလားအလာနောက်ပြီးတော့တို့ bilateral ကနေတစင် NGO သွားနိုင်မဲ့အနေထားကရောအခုလက်တလောဆောင်ရွက်ချက်တွေကဘယ်လိုများရှိပါလဲရှင်ပြီးတော့မနေ့ကလည်းတက်ဖက်ကနေပြီးတော့ထပ်ပြီးတက်တန်းတိုးပေးတယ်အဓိကတော့ဒီဆွေးနွေးမှုတွေအထူးသဖြင့် NRPC နဲ့ဆွေးနွေးမှုတွေပို့ပြီးတော့မှအဆင်ပြေအောင်ဆိုတဲ့အကြောင်းပြချက်တခုလည်းထည့်ထားတော့အဲ့ဒီအနေထားကရောဘယ်လိုများရှိပါလဲရှင
်အခုကျွန်တော်တို့လက်မှတ်ထိုးပြီးသား10ပွဲရှိပြီလို့ NCA လက်မှတ်မထိုးရသေးတာကတော့တောင်ပိုင်းမှာဒီ KNDP တစ်ခွက်နဲ့အရောက်ပိုင်းမှာ9ခွက်ကျန်ပါသေးတယ်။တောင်ပိုင်းကပြင်ပြီးကြတော့ bilateral လက်မှတ်ထိုးရတယ် NCA လက်မှတ်ရေးထိုးနိုင်မှုတော့ညှိနှိုင်းနေပြီဖြစ်ပါတယ်။ရောက်ပိုင်းမှာ9ခွက်မှာ3ခွက်ဝမိုင်းလာနဲ့အဆက်ပြီးကြတော့ bilateral ထိုးရပြီးတော့ကျန်တဲ့4ခွက်တော့ bilateral မထိုးရဘူးပေါ့။ဒါပေမဲ့9ခွက်လုံးကလည်းအစီမထိုးရသေးတော့ဒီ NRPC ရဲ့အနေနဲ့တော့ bilateral မထိုးရသေးတဲ့4ခွက်နဲ့ bilateral ထိုးဖို့ရဲ့ကတလစထူပြီးသားသုံးဘွဲတော့ NCA ထူဖို့ရတဲ့ကြက်ကတော့ဆက်ကျူလာနေပါလားအဲ့နှစ်ခုလုံးနဲ့ကြက်ကတော့လုံနေပါလားမတရားတွေ့တဲ့ကျဲတော့မတွေ့တဲ့စီမံဘွဲရတော့အဲ့လိုဆိုမထူရသေးတဲ့လေးဘွဲနဲ့အဲ့လိုဆိုထူနိုင်မှုတော့တစ်ဆင့်ရတော့ NCA ထူနိုင်မှုကျူလာနေကြပါလား
ရှိလာမယ့်တပင်ပက်တရီထဲမှာ NCA အပြည့်ရဲ့အဖွဲ့တွေနဲ့ NCA အပြည့်ရဲ့မထိုးထားတဲ့အဖွဲ့တွေနဲ့ရောတွေ့ဆုံဆွေးနွေးကြမယ်။အစိုးရဘက်ကငြိမ်းချမ်းရေးဖော်ဆောင်မှုရှိအလားအလာတွေကိုငြိမ်းချမ်းရေးကော်မရှင်အကြံပေးဦးလာမောင်ရွှေကို VOE မြန်မာပိုင်းကမတ်စုမုံကဆက်သွယ်မေးမြန်းထားတာကိုနားဆင်ခဲ့ရတာပါ။အခုဆက်ပြီးတော့ထုတ်လွှင့်ပေးမယ့်သတင်းလွှာမှာတော့ထိုင်းမြန်မာနယ်စပ်မဲဆိုင်တာချီလေးချစ်ကြီးတရားကနေဝင်ရောက်လာတဲ့မြန်မာနိုင်ငံသူ2ဦးကိုကာလတံပိုးဘန်းငွေ12တန်းကျော်တံပိုးရှိတဲ့စိတ်ကြွစီးပြားတွေနဲ့ ice လို့ခေါ်တဲ့မူရစ်စီးဝါးတွေနဲ့ဩဂုတ်လ28ရက်နေ့ကဖမ်းမိခဲ့တယ်လို့မဲဆိုင်မြို့အကောက်ခွန်အရာရှိကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်ဒီအကြောင်းကိုမှအိမ်မှာသတင်းပေးပို့ထားပါရဲ့ရှင
်ထိုင်းမြန်မာနယ်စပ်ထိုင်းမြောက်ပိုင်းချင်းရိုင်ခရိုင်မဲဆိုင်မြို့ဘက်ကိုရှမ်းပြည်တာချီလေးဘက်ကနေဝင်ရောက်လာတဲ့မြန်မာနိုင်ငံသူ2ဦးဖမ်းဆီးခံခဲ့ရတာပါသူတို့ဖွဲ့ယူတဲဆောင်လာတဲ့မုတ်ထုတ်တီအတွင်းမှာကိုသုံးလုံးတစ်စိတ်စိတ်ကြွစီပြား4,000နဲ့အတူ ice လို့ခေါ်တဲ့မြွေစေးဝါး2ကီလိုကိုမဲဆိုင်အကောက်ခွန်အရာရှိတွေကစစ်ဆေးတွေ့ရှိသွားပါတယ်မဲဆိုင်မြို့အကောက်ခွန်ဦးကြီးအရာရှိနိုင်ကနုတ်ဝမ်စွန်ထရီကသတင်းစာရှင်းလင်းပွဲအတွင်းမှာအခုလိုပြောဆိုသွားပါတယ
်ตรงสะพานเด็กมาตรวจสอบปรากฏว่าหลังจากที่เปิดเสาพบหีบออกก้อนยาเสพติดในลักษณะนี้นะฮะซุกซ่อนอยู่ในกล่องทั้งหมดนะฮะซึ่งเรามาเทสด้วยน้ำยาตรวจสอบยาเสพติดแล้วพบว่าเป็นยาไอซ์ขวดเต็มแล้วก็เป็นยาบ้าส่วนหนึ่งนะครับ
ကျွန်တော်တို့အောက်ခွန်အရာရှိတွေကအမျိုးသမီးတွေတည်လာတဲ့ပစ္စည်းတွေကိုမတင်လာတာကြောင့်စစ်ဆေးရမှာစိတ်ကြွစေးတွေ ice လို့ခေါ်တဲ့မူရစ်ဆေးတွေတွေ့ရှိသွားတာဖြစ်ပါတယ်ဆိုပြီးပြောဆိုသွားတာပါအသက်33နှစ်အရွယ်နန်းနွမ်မိုးအသက်22နှစ်အရွယ်နန်းနွမ်အောင်တို့ဟာမြန်မာနိုင်ငံကူးစာအုပ် passport ကြီးကင်ဆောင်ထားကြသူတွေဖြစ်ပါတယ်သူတို့နှစ်ဦးဟာထိုင်းနိုင်ငံအတွင်းမှာအလုပ်လုပ်ကြနေကြသူတွေဖြစ်ပြီးမူရစ်စေဝါမှာဟိုသမားတွေကထိုင်းနိုင်ငံကထုတ်တဲ့မုတ်ထုတ်တွေထဲမှာစိတ်ကြွသေးတွေဖွက်ပြီးထိုင်းနိုင်ငံအတွင်းကိုတည်ယူခိုင်းခဲ့တာလို့လည်းထိုင်းရနာပိုင်းတွေကပြောဆိုခဲ့ပါတယ်ရှင်
မြန်မာပိုင်းရုံမြင့်တန်ကြားအစီအစဉ်လေးကိုပြည်ရင်းမြစ်စီမရုံမြင့်တန်ကြားလိုက်မှကြည့်ရှုနိုင်ပါ යි ။နေ့စဉ်မနေ့၈နာရီကနေ၈နာရီ15အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါ။ဒီနေ့ပိုင်းမှာဘောဓုတပညာပေးနဲ့ရတဆောင်တဲ့အစီအစဉ်လေးကိုတင်ဆက်ပေးနေပြီးအင်္ဂါ9နာရီပြောတောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေဖျော်ဖြေရေးသတင်းတွေနဲ့ပြည်ရင်းစည်းကွက်သတင်းတွေကိုတင်ဆက်ပေးနေပါ යි ။ဒီအစီအစဉ်လေးကိုမြစ်စီမရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါ යි ။VOA အစီအစဉ်နဲ့ပတ်သက်လို့အကြံပြုခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါလိမ့်ရှင်။ VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ ဖီဝီမြန်မာပိုင်းရဲ့တင်းနှင်းနေညနေပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါမယ်။ကနေဒါနဲ့မက္ဆီကိုနိုင်ငံတွေဟာအမေရိကန်ပြည်ထောင်စုနဲ့ကုန်သွယ်ရေးသဘောတူညီချက်အသစ်2018ခုနှစ်မှာရခဲ့ပါတယ်။ USMCA ဆိုတဲ့ကုန်သွယ်ရေးသဘောတူညီချက်ဟာအမေရိကန်တွေအတွက်ပို့ပြီးတော့အကျိုးရှိစေတယ်ဆိုပေမဲ့ဒီစီစဉ်အကောင့်ထဲပေါ်လာဖို့ကတော့အမေရိကန်ကွန်ဂရက်စ်လွှတ်တော်ကအတီးပြုတ်ပေးဖို့လိုအပ်နေပါတယ်။ VOA သတင်းတောက် Kane Farrell ပေးပို့ထားတဲ့သတင်းလွှာကိုကိုအောင်ကတင်ပြပေးထားပါတယ်ရှင်
။ Illinois ပြည်နယ်ဒီကိတာမှာနှစ်နှစ်တစ်ကြိမ်ကျင်းပလေရှိတဲ့စိုက်ပျိုးရေးကဏ္ဍသုံးစက်မှုရန်ရပြပွဲမှာနောက်ဆုံးပေါ်ယင်းစစ်ပစ္စည်းတွေကိုတွေ့နိုင်ပါတယ်။ဒါပေမဲ့လည်းအမေရိကန်စိုက်ပျိုးရေးသမားတွေအနေနဲ့ယင်းဆိုင်နေရတဲ့အခက်အခဲကတော့နိုင်ငံတကာကုန်သွယ်ရေးအခြေအနေအလားလားဘယ်တော့ပြန်ကောင်းလာမလဲဆိုတာပါ။ Illinois ပြည်နယ်ပြောင်းမှုစိုက်ပျိုးရေးအသင်းပြောခွင့်ရ Trisha Brake က
It's important for farmers in Illinois to understand how important
ဒီပါပုတ်ကုန်တင်ပို့တဲ့အခါမှာဘလောက်အကျိုးအမြတ်ရှိမလဲဆိုတာ Illinois ကလည်းသမားတွေအတွက်အရေးကြီးပါတယ်။ Illinois ဟာတခြားပြည်နယ်တွေထက်ပြောင်းဖို့ပိုတင်ပို့တဲ့ပြည်နယ်ပါ
။ဒီနှစ်ပြပွဲမှာတော့သူ့ရဲ့ Illinois ပြောင်းစိုက်ပျိုးရေးအသင်းအနေနဲ့ USMCA လို့ခေါ်တဲ့ American Mexico Canada နိုင်ငံတွေရဲ့ကုန်သွယ်ရေးသဘောတူညီချက်တဲ့အရေးပါပုံအကြောင်းပါအရင်နှစ်တွေကလို့မဟုတ်ပဲဒီနှစ်မှာတော့စိုက်ပျိုးရေးသမားတွေအနေနဲ့သူတို့ရဲ့စိုးရိမ်ပူပယ်မှုတွေကိုပြည်내ကိုစားပြုလွှတ်တော်အမတ်တွေတိုက်ရိုက်သိနိုင်အောင်အစီအစဉ်တစ်ခုကိုအကောင့်ထဲပေါ်နေပါတယ
် We have a call to action campaign we're using a
တယ်လီဖုန်းနဲ့ဆက်သွယ်တိုက်တွန်းတဲ့လှုပ်ရှားမှုတစ်ခုပါစီရင်ပေးထားတဲ့စိုက်ပျိုးရေးသမားတွေအနေနဲ့ USMCA သဘောတူညီချက်တစ်ကိုလွှတ်တော်ပြန်ဆစားခြင်းအတီးပြုတ်ဝေဖို့သူတို့ရဲ့ကိုစားပြုအောက်လွှတ်တော်နဲ့အထက်လွှတ်တော်အမတ်တွေကိုတိုက်ရိုက်ဖုံးဆက်ပြောကြားနိုင်ပါလိမ့်မယ်
အထူးသဖြင့်စိုက်ပျိုးရေးရာသီအစမှမိုးများတာကြောင့်အရှုံးပေါ်နိုင်တဲ့ဒီနှစ်မှာ USMCA သဘောတူညီချက်အမြန်အသက်ဝင်လာပြီးတော့ကုန်သွယ်နိုင်ဖို့ဟာပိုအရေးကြီးနေတာပ
ါ For our area and probably for our farm probably 20
ဒီဒေသရဲ့20နဲ့25ရာခိုင်နှုန်းလောက်မှာစိုက်ပျိုးလို့မရခဲ့ပါဘူးဒါတွေမဟုတ်ပါဘူးရေမြုပ်တာဒါမှမဟုတ်တခြားအကြောင်းအရာတွေကြောင့်နောက်ထပ်10ရာခိုင်နှုန်းလောက်ကလည်းစိုက်ပျိုးလို့မရခဲ့ပါဘူးလို့တောင်ပိုင်း Illinois ပြည်နယ်ကစိုက်ပျိုးရေးသမား Jim Reben ကပြောသွားတာပါဒါပြင်ကနေဒါမက္ကဆီကိုနဲ့အမေရိကန်ပြည်ထောင်စုကုန်သွယ်ရေးအခြေအနေကိုတရုတ်ကလည်းစောင့်ကြည့်နေနေတာကြောင့်စိုက်ပျိုးရေးသမားတွေပိုးပြီးတော့စိတ်မသက်မသာဖြစ်နေတာပါဒီမိုကရက်နဲ့ရီပပ်ဘလစ်ကန်တွေကြားနိုင်ငံရေးအခြေခံနဲ့သဘောထားကွဲလွဲမှုတွေဟာသူတို့အတွက်ပိုးပြီးတော့အခက်အခဲဖြစ်စေတာပါသဘောတူညီချက်တဲ့ပတ်သက်လို့အမေရိကန်စိုက်ပျိုးရေးဝန်ကြီးဆန်နီပါဒူးကအခုလိုပြောပါတယ်
I believe today if it were put on the floor of the house.
တော်မှာမဲခွဲဆုံးဖြတ်ပြီးဆိုရင်တော့အများစုကသဘောတူမယ်လို့ထင်ပါတယ်။တကယ်ကိုပြည်သူနဲ့သဘောတူညီချက်ဖြစ်ပြီးအမေရိကန်အတွက်တကယ်လိုအပ်ပါတယ
်။စိုက်ပျိုးရေးသမားတွေအနေနဲ့ USMCA သဘောတူညီချက်တဲ့အလင်းမြန်ကောင်းထဲပေါ်လာစေခြင်းနဲ့ဆိုတာကိုသူ့အနေနဲ့နားလည်ကြောင်းလဲဝန်ကြီးပါတီယူကပြောပါတယ်။ဒါပေမဲ့လည်းအမြန်အကောင်ထဲပေါ်လာဖို့ကတော့ Congress လွှတ်တော်ပေါ်မှာသာမူတည်ကြောင်းသူကပြောပါတယ်။
Congress has to ratify this. These guys behind me know that.
Congress ကတည်ပြုပေးဖို့လိုတယ်ဆိုတာကိုသူတို့သိကြပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌကအတည်ပြုမဲခွဲဖို့ကိုစလုပ်ရပါမယ်
။တကယ်လို့စက်တင်ဘာလွှတ်တော်ပြင်ဆင်ချိန်ကမှမဲခွဲတည်ပြုဖို့လုပ်တယ်ဆိုရင်တော့မလဲစိုက်ပျိုးသမားတွေအတွက်တော့အခက်အခဲတွေအများကြီးဒီနှစ်မှာကြုံခဲ့ရပြီဖြစ်တာကြောင့်ရှေ့လျှောက်အဆင်ပြေဖို့အတွက်သူတို့ကမျှော်လင့်နေပါတယ်ခင်ဗျာ။
ကိုအောင်ပါရှင်အခုဆက်ပြီးတော့ကဘာတဝမ်းကဒုက္ခတွေကလေးငယ်တွေအနာဂတ်ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုနှားဆင်ရအောင်ပါကမ္ဘာတဝမ်းမှာအရေးအတွက်အဖြစ်3.8%တန်းရှိတဲ့ဒုက္ခသည်ကလေးတဝက်လောက်ဟာကျောင်းနေခွင့်မရတဲ့အတွက်တိုးတက်ကောင်းမွန်တဲ့အနာဂတ်ကိုတည်ဆောက်ဖို့အသက်မွေးဝမ်းကြောင်းမှုအတတ်ပညာတွေမတက်မြောက်နိုင်ဘူးလို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့ကအစီရင်ခံစာထုတ်ပြန်ပါတယ်။ဒီကြောင်းကို UNHCR ဌာနချုပ်ရှိတဲ့ဂျနီဗာကနေလီဆာရှ်လိုင်းကသတင်းပေးပို့ထားတာကိုမတ်ခွန်ညူကပြောပြပေးပါရှင်။
ကမ္ဘာတစ်လောကဒုက္ခသည်ကလေးတွေရဲ့ပညာရေးခြေရင်းနဲ့ပတ်သက်ပြီးကုလသမဂ္ဂကလေ့လာတဲ့အခါမှာကလေးတွေဟာအသက်ပိုကြီးလာလေပညာသင်နိုင်တဲ့ဥယေကိန်းကဏ္ဍနေပါပြီးပိုဆိုးလာလေဖြစ်နေတာကိုတွေ့ရပါတယ်။ကမ္ဘာတစ်ဝှမ်းမှာမူလတန်းပညာသင်နိုင်တဲ့ကလေး97ရာခိုင်နှုန်းရှိတဲ့အချိန်မှာဒုက္ခသည်ကလေးတွေကတော့63ရာခိုင်နှုန်းသာကျောင်းတက်နိုင်ကြပါတယ်။ကမ္ဘာတစ်လောကလေတန်းပညာရေးသင်ကြားနိုင်တဲ့ကလေးပေါင်း84ရာခိုင်နှုန်းမှာဒုက္ခသည်ကလေးတွေကြားမှာတော့24ရာခိုင်နှုန်းသာရှိတယ်လို့ဖော်ပြထားပါတယ်။ဒုက္ခသည်ကလေးတွေကြောင်းမတက်နိုင်တဲ့အဓိကအကြောင်းရင်းကငွေကြေးမတက်နိုင်တာကြောင့်ဖြစ်တယ်လို့ UNHCR ကပြောပါတယ်။နိုင်ငံတကာဆက်သွယ်ရေးဌာနအကြီးအကဲလည်းဖြစ် UNHCR ပြောခွင့်ရလည်းဖြစ်တဲ့ Melissa Fleming ကဒုက္ခသည်တွေရဲ့ပညာရေးမှာသေချာလေ့လာပြီးယင်းနည်းမြုပ်နှံမှုမလုပ်ခဲ့တာကြောင့်အခုလိုဖြစ်ရတာလို့ပြောပါတယ်။ဒါအပြင်ဒီကိစ္စဟာဝမ်းနည်းစရာကောင်းယုံတာမကမိုက်မဲရလဲကြတယ်လို့အခုလိုပြောပါတယ
် Not investing in refugees people who have fled war zones, people who fled countries where the world
is safe. ဆက်ပြနေတဲ့ဇုံတွေကနေထွက်ပြေးလာကြတဲ့ဒုက္ခတွေပဲ။တိုင်းပြည်တွေကနေဆန့်ခွာထွက်ပြေးကြတဲ့ဒုက္ခတွေပဲ။ပညာရေးအတွက်ရင်းနှီးမြှုပ်နှံမှုမလုပ်ကြတာဟာသူတို့ရဲ့အနာဂတ်အတွက်မစင်စားကြတဲ့သဘောပါ။သူတို့တွေလက်စားချေဖို့မလုပ်ဘဲနဲ့ပြန်ပြီးတော့ရင်ကြားစီရေးပဲလှုပ်လာပြီးတော့အနာဂတ်ငြိမ်းချမ်းရေးကိုမြင်ချင်လဲဆိုရင်တော့စဉ်းစားဖို့လိုပါတယ်
။ UNHCR ဟာဒုက္ခသည်တွေရဲ့အလဲတန်းပညာရေးအတွက်ရည်ရွယ်ပြီးစတင်ခဲ့တဲ့စီစဉ်တစ်ခုကိုထောက်ပံ့ပေးနေပါတယ်။ဒီစီစဉ်ကနေကျောင်းသစ်တွေကိုတည်ဆောက်ဖို့ကျောင်းဟောင်းတွေကိုပြုပြင်ဖို့ဆရာတွေကိုသင်တန်းပေးဖို့နဲ့ဒုက္ခသည်မိသားစုတွေတဲကကလေးတွေကိုကျောင်းထားနိုင်အောင်ငွေကြေးထောက်ပံ့ဖို့စတဲ့လုပ်ငန်းစဉ်တွေကိုကြိုးပမ်းဆောင်ရွက်ပေးသွားဖို့ရှိပါတယ်။မမတူဒိုင်ယန်ဘလိတ်က UNHCR ဒုက္ခသည်ပြဿနာဖြေရှင်ရေးဌာနကလက်ထောက်အမှုဆောင်ညွှန်ကြားရေးမှုပါ။ဆက်ကြောသက်ဒုက္ခသည်ကလေးတွေရဲ့အလေတန်းပညာရေးနဲ့ပတ်သက်တဲ့တချို့အစီအစဉ်လေးတွေဟာဒီလုပ်ငန်းစဉ်ကြီးတစ်ခုလုံးမပြီးခင်မှာစလို့ရတာတွေရှိတယ်လို့သူကပြောပါတယ
် We are going to start in a very I think
ကျွန်တော်တို့အနေနဲ့အာဖရိကဥကြိုဒေသအရှေ့ပိုင်းဒေသအာဆဒေသတွေမှာရှိတဲ့နိုင်ငံတွေကနေစပြီးလုပ်ပြီးတော့မှာပါအဲဒီကနေမှပညာရေးဆိုင်ရာအရင်းမြစ်တွေချုပ်တင်နေပါတယ်တခြားတိုင်းပြည်တွေထိဆက်ပြီးအကောင့်ထဲပို့ပြီးတော့မှာပါ
ဒီစီစဉ်အောင်မြင်ဖို့အတွက်ငွေကြေးလိုအပ်ချက်ပမာဏကြီးမားမှာဖြစ်တဲ့အကြောင်း UNHCR ကပြောပါတယ်။ဒါပေမဲ့ဒုက္ခသည်တွေရဲ့အလေတန်းပညာရေးအတွက်ဆိုရင်တော့ကနဦးဒေါ်လာသန်း250လောက်နဲ့စတင်လှည့်ပတ်နိုင်မှာဖြစ်ကြောင်းလည်းပြောပါတယ်ရှင်
။မခွာညူပြောပြပေးခဲ့တာပါ။ဒီကနေ့ညနေပိုင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။ VOE ကအခုထုတ်လွှင့်တဲ့အစီအစဉ်ကိုရေဒီယိုကသာမက VOE ရဲ့အင်တာနက်ဆက်မြင်နာဖြစ်တဲ့ burmese.voanews.com ကနေလည်းကျမတို့ထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်တည်းမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့တနင်္ဂနွေညနေပိုင်းအတွက်သတင်းချင်းချုပ်ကိုကိုရင်နိုင်ကပြောပြပေးပါရှင
်။အာဖဂန်စစ်ပွဲအဆုံးသတ်ရတဲ့အမေရိကန်နဲ့တာလီဘန်အဖွဲ့ကြီးကိုကြေမြောက်ဆွေးနွေးညှိနှိုင်းမှုတွေလုပ်နေတဲ့ကြားမှာပဲတာလီဘန်တွေဘက်ကဘာဂလန်ပြည်နယ်ပူအီခူမရီမြို့ကိုဒီနေ့မှထပ်မံတိုက်ခိုက်လိုက်ပါတယ်။ဒါဟာနှစ်ရက်အတွင်းမှာတာလီဘန်တွေဘက်ကဒုတိယမြောက်တိုက်ခိုက်ခံရတဲ့မြို့လည်းဖြစ်ပါတယ်။စီးရီးယားနိုင်ငံစီးအရှိန်ရှော့ချထားတဲ့ဆိုမှာအမေရိကန်ဘက်ကလေကြောင်းတိုက်ခိုက်မှုလုပ်တာဟာအရေးသဘောတူညီချက်တွေကိုချိုးဖောက်ပြီးထိခိုက်သေးဆုံးမှုတွေအများပြားဖြစ်စေသလိုအပြည့်အသဘောတူညီမှုကိုလည်းအန္တရာယ်ဖြစ်စေတယ်လို့ရုရှားဘက်ကပြောလိုက်ကြောင်းရုရှားသတင်းအေဂျင်စီတွေကဒီနေ့မှဖော်ပြလိုက်ပါတယ်။အမေရိကန်ဒုသမမိုက်ပန့်စ်နဲ့ဒုသမကရောကာရန်ပန့်စ်တို့ဟာပိုလန်နိုင်ငံဝါဆော့မြို့မှာစတင်ခဲ့တဲ့ဒုတိယကမ္ဘာစစ်ရည်နှစ်80ပြည့်အထိမ်းအခမ်းအနားကိုတက်ရောက်ဖို့အတွက်ဝါဆော့မြို့ကိုဒီကနေ့မှရောက်ရှိသွားခဲ့ပါတယ်။ဒီအခမ်းအနားကိုဂျာမနီဝန်ကြီးချုပ်အန်ဂလာမာကာနဲ့တခြားနိုင်ငံခေါင်းဆောင်တွေအတော်များများလည်းတက်ရောက်ကြမှာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့အမေရိကန်ရှေ့တောင်ပိုင်းဖလော်ရီဒါပြည်နယ်ကိုဥတီတိုက်ခတ်လာနေတဲ့ဒိုရီယန်ဟာရီကိန်းမုန်တိုင်းအန်ဒီယေကိုဖြစ်ရှင်းနိုင်မှုအတွက်ဆိုပြီးတော့ဒီခီးစဉ်ကိုမသွားဘဲသူ့အစားဒုသမရာပန့်စ်ပဲတက်ရောက်တာဖြစ်ပါတယ်။မြန်မာတပ်မတော်နဲ့အေရခိုင်လက်နက်ကိုင်အဖွဲ့ဝင်တိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကမြို့နယ်၆မြို့နယ်မှာလက်နက်ချီအင်တာနက်လိုင်းတွေဖြတ်တောက်ထားတာကိုဒီနေ့မှပြန်ပြီးတော့ဖွင့်ပေးလိုက်ပါတယ်။မြန်မာအစိုးရညီညာရေးကိုယ်စားလှယ်အဖွဲ့တွေနဲ့အေပါဝင်မြောက်ပိုင်းမဟာမိတ်အဖွဲ့တွေကြားတိုက်ပွဲတွေဆုံးသက်ဖို့အတွက်ညီညာရေးဆွေးနွေးမှုတွေလုပ်နေချိန်မှာပဲအခုလိုအင်တာနက်လိုင်းတွေပြန်ဖွင့်ပေးလိုက်တာဖြစ်တယ်လို့ဒယ်လီနော့ကုမ္ပဏီကပြောပါတယ်။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကမြို့နယ်၅ခုမှာအင်တာနက်လိုင်းတွေပိတ်ထားတာကိုပို့ဆောင်ရေးနဲ့ဆက်သွယ်ဝန်ကြီးဌာနကပြန်ဖွင့်ပေးလိုက်တာဖြစ်တယ်ဆိုပြီးတော့နော်ဝေးနိုင်ငံပိုင်းဒယ်လီနော့ဆက်သွယ်ကုမ္ပဏီကဒီနေ့မှညညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။တင်းချင်းချုပ်ကိုကိုရနိုင်ပြောပြပေးခဲ့တာပါ။ဒီနေ့နေ့အစီအစဉ်ထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ L Subel Chaye ဖြစ်ပါတယ်။ဒီကနေ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုလိုင်းဒိုမီတာ71.25ရုပ်ကနေထုတ်လွှင့်ပေးခဲ့တာပါရှင်။ VV ကိုအားပေးနာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။အားလုံးပဲရှင်လန်းချမ်းမြေကြပါစေ။ကျမများသစင်အောင်ပါ။
This program has come to you from the Voice of America, Washington.